ซีเรียနိုင်ငံအခြေတောင်ဖက်အစ်လစ်ပြည်နယ်တွင်အစိုးရတပ်နဲ့လက်နက်ကိုင်အုပ်စုကြားထိတ်ကြင်ဆန်တွေ့ပြီးတော့တိုက်ပွဲပြင်းထန်နေရာကြောင့်24နိုင်အတွင်းတိုက်ဆုံမှု122ဦးထပ်မံရှိနေတယ်လို့ပရတင်အခြေစိုက်ဆီเรียလူအခွင့်အရေးလေ့လာဆောင်ကြည့်အဖွဲ့ SOHR ကမနေ့ကပြောပါတယ်ရုရှားတို့ကြော်လောက်ခံပေးထားတဲ့ဆီเรียအာဏာရှင်အစိုးရတပ်တွေနဲ့မဟာမိတ်လက်နက်ကိုင်တွေကအတိတ်ခံတပ်ဖွဲ့တွေထိန်းချုပ်ထားတဲ့အစ်လစ်ပြည်နယ်အခြေတောင်ပိုင်းကရွာဆယ်ကူတဲ့မနေ့ကိုထိန်းချုပ်ခဲ့တာကြောင့်လူသားချင်းစာနာမှုဆိုင်ရာအကျအတဲတွေအထောက်အကူဆူလာနိုင်တယ်လို့ SOHR အဖွဲ့ကတတိပေးထားပါတယ်မနေ့တောက်ကြံနေတဲ့တပ်ကွဲတွေဒီကနေ့မနေ့ပိုင်းထိဆက်ဖြစ်နေတာမှာစေချောင်းကနေရောမြေပြင်ကနေပါထိုးစစ်ဆင်တဲ့အကြိမ်ကြီး460အထိရှိခဲ့တဲ့အတွက်ဆီเรียအစိုးရတပ်ဖွဲ့တွေမဟာမိတ်ပြည်သူတပ်ဖွဲ့ဝင်42ဦးထပ်မံတိုက်ဆုံခဲ့တယ်လို့အတိုက်ခံတွေနဲ့ကြီးရတိုက်ခိုက်ရေးသမားတွေဖက်ကတော့90ထပ်မံတိုက်ဆုံခဲ့တယ်လို့လူအခွင့်ရေးအဖွဲ့ SOHR ကပြောပါတယ်တိုက်ပွဲတွေအချိန်မြင့်လာတဲ့ပြီးခဲ့တဲ့ဧပြီလကစပြီးတော့အရက်သား1318ဦးအပါဝင်တိုက်ဆုံမှုစုစုပေါင်း5100ကျော်သွားပြီလို့ SOHR အဖွဲ့ကပြောပါတယ်လူကြီးတုံးတန်းရှိတဲ့အစ်လစ်ပြည်နယ်ဟာဆီရီးယားအစိုးရကိုတော်လာနေတဲ့အတိုက်ခံအုပ်စုတွေထိန်းချုပ်ထားတဲ့နောက်ဆုံးအမှန်နယ်မြေလည်းဖြစ်ပါတယ်။ရုရှားနဲ့ဆီရီးယားအစိုးရကလည်းဒီနယ်မြေကိုပြန်ပြီးတော့ထိန်းချုပ်နေဖို့အပြင်းထန်ကြိုးစားနေကြတာလည်းဖြစ်ပါတယ်။